Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်ဖြစ်ပါစေရှင်2015ခုနှစ်ဧပြီလ18ရက်တောက်ကြနေ့တကူးလဆုပ်14ရက်ညနေဘက် VOA တန်လွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညပိုင်းညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဟုပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့တိုက်ပွဲတွေကြီးကြပ်ဖြစ်နေတဲ့ယမန်နိုင်ငံမှာအမြန်ဆုံးအဖြစ်ခက်ရဲဆဲဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကတိုက်တွန်းလိုက်ပါတယ်။အမေရိကန်ဆွေးရနဲ့ဆက်ဆံရေးတိုးတက်အောင်ရည်ရွယ်ပြီးမြန်မာဆွေးရကနာမည်ကြီးအမေရိကန်ကျိုးဆောင်ကုမ္ပဏီတစ်ခုကိုဒေါ်လာ3000ချီပေးငှားရလိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူကြီးညာပေးမှာပါ။
အခုညနေပိုင်းဆက်ပြီးထုတ်လွှင့်ပေးသွားမယ့်သတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့အစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ဒုတိယဥက္ကဋ္ဌဝန်ကြီးဦးအောင်မင်းရဲ့ဂျပန်ခီးစဉ်ပေါ်မြမရေးလှုပ်ရှားသူတွေကဘယ်လိုရှုမြင်ပါသလဲ
။ဒီဂျပန်မှာရှိတဲ့လွတ်တော်မတ်ဒီတွေမှာဗမာနိုင်ငံနဲ့ပတ်သက်ပြီးတော့ဖွဲ့ထားတဲ့ဒီလွတ်တော်မှာဖွဲ့စည်းတဲ့ချို့လည်းရှိတယ်ပေါ့လေ။ဥပမာဆိုဒီဆာဇာကာဝါဖောင်ဒေးရှင
်းဂျပန်နိုင်ငံရောက်မြမရေးလှုပ်ရှားသူတူရဲ့ပြောပြချက်နဲ့အတူဝင်ကြီးဦးအောင်မင်းရဲ့ဂျပန်ခီးစဉ်အပေါ်မှာတုံ့ပြန်ချက်တွေကိုပြောပြပေးသွားမှာပါ။ဥရောပသမဂ္ဂကမြန်မာပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုကိုချိုးဖောက်နိုင်ခြေရှိခဲ့ပုံရတဲ့ဗြိတိန်အခြေစိုက်ယင်းနှိမ့်နှံမှုကုမ္ပဏီကြီးတစ်ခုကိုအရေးယူစုံစမ်းဖို့ AI ဖွဲ့ရဲ့တောင်းဆိုချက်တခါနှစ်သစ်ကူပြောင်းချိန်မြန်မာလူမျိုးတွေရဲ့ဘာသာရေးနဲ့ထုံနှံစင်လာတွေအရာပြည်တွင်းပြည်ပအလှဒါနပြုကြပုံတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကကြေညာပေးပါမယ်ရှင်။
ဆွန်နီမွတ်စလင်အရန်နိုင်ငံကဦးဆောင်ပြီးရှီယာတပုံတွေပေါ်လေယောင်းကထိုးစစ်ဆင်တိုက်ခတ်နေတဲ့ယမန်နိုင်ငံမှာအမြန်ဆုံးအပြစ်ခတ်ရဆဲဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကတိုက်တွန်းလိုက်ပါတယ်။စစ်မီးတောင်းနေတဲ့ယမန်နိုင်ငံမှာတပ်ဆိုင်သူတွေအားလုံးကရန်လိုတဲ့လူရဲတွေကိုရက်ဆိုင်ပြီးဆွေးနွေးညှိနှိုင်းနေတာကသာတခုတည်းသောအဖြစ်ဖြစ်လိမ့်မယ်လို့လည်းဝါရှင်တန်မှာရှိတဲ့ဒင်းတောင်များတင်တိုက်မှာမနေ့ကပြောကြားသွားတာပါ။ကုလသမဂ္ဂကအပိတ်ထောက်ခံထားတဲ့တန်တမာရေးရဆွေးနွေးဖြေရှာတဲ့လုပ်ငန်းစဉ်ဟာဒေတာရိတ်တည်ငြိမ်မှုကိုပါရက်ခတ်လာနေတဲ့စစ်ပွဲတွေကိုအဆုံးသတ်နိုင်မဲ့အကောင်းဆုံးထွက်ပေါက်ဖြစ်ရှိနေတော့မယ်လို့လည်းပြောဆိုခဲ့ပါတယ်။ဒီနိုင်ငံကကြောတော့နောက်ခံပေးထားတယ်လို့အများကယူဆထားကြတဲ့ယမန်နိုင်ငံကဟူတီတပုံတွေပေါ်ဆော်ဒီအာရေဗျနိုင်ငံကဦးဆောင်ပြီးလွန်ခဲ့တဲ့3ပတ်လောက်ကလူရောထုစစ်စင်တက်ခတ်မှုတွေကြောင့်လူပေါင်း900နီးပါးသေချေခဲ့ရတာပါ။ဒီဘောတိုင်ကလာအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရတဲ့ယမန်နိုင်ငံကစစ်တပ်ခန့်ရဲသူတန်မောင်းများစွာအတွက်လူသားချင်းစာနာမှုအကူအညီဖြင့်ဒေါ်လာ294သန်းထက်ဝင်ကူညီကိုလည်းကုလသမဂ္ဂကတောင်းခံထားပါတယ်။တပ်ဖွဲ့တွေနဲ့လေကြောင်းထုတ်စစ်တွေကြောင့်ထွက်ပြေးထိရှောင်ကြရတဲ့တာမန်ရသားမိသားစုတွေအတွက်ကျန်းမာရေးအစားအသောက်လောင်စာစတဲ့အခြေခံလိုအပ်ချက်တွေအရေးကြီးလိုအပ်နေတယ်လို့လည်းကုလသမဂ္ဂရဲ့ကြေညာချက်ကဖော်ပြခဲ့တာပါ။လက်နက်ကိုင်ပြခတ်တွေကပြီးခဲ့တဲ့မလကဆက်လို့ပုံမကြီးထွားလာနေပြီးလေကြောင်းထုတ်စစ်တွေကြောင့်မြန်မာနိုင်ငံရဲ့နေရာတော်များမှာထိခိုက်မှုတွေအကြီးအကျယ်ကြုံနေရတယ်လို့လည်းကုလသမဂ္ဂကသတိပေးထားပါတယ်
။အီရန်နိုင်ငံအနောက်ပိုင်းရာမဒီမြို့ထဲကအစ္စလာမ်ပြည်အစိုးရအဖွဲ့ ISIS တွေကိုပိတ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေလို့ဆိုတဲ့ဗီဒီယိုတစ်ခုကိုအီရန်အစိုးရကထုတ်ပြန်လိုက်ပါတယ်။အီရန်နိုင်ငံအနောက်ပိုင်းနဲ့မြောက်ပိုင်းဒေသအတော်များများကိုထိန်းချုပ်ထားတဲ့ ISIS တို့အတွက်ရာမဒီမြို့ဟာဆိုရင်လည်းအခိုင်အမာခြေကုပ်ယူထားတဲ့ဒေသဖြစ်ပါတယ်။အီရန်နိုင်ငံတွင်ကအစ္စလာမ်ပြည်အစွန်းရောက်တွေကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲလေကြောင်းကနေ19ချိန်တိတိတိုက်ခိုက်ခဲ့တယ်လို့အမေရိကန်နဲ့မဟာမိတ်တို့ကပြောပါတယ်။စစ်သွေးကြောင်တွေကအီရန်နိုင်ငံရဲ့အကြီးဆုံးရေနံချက်ဆက်ယုံကိုအီရတ်လုံခြုံရေးတပ်တွေနဲ့တိုက်ခိုက်ရယူနိုင်ခဲ့ပြီးဒါဟာဆိုရင်နိုင်ငံအနောက်ပိုင်းကိုထိန်းချုပ်ထားတဲ့စစ်သွေးကြောင်တွေရဲ့နောက်ထပ်အောင်ပွဲတစ်ခုလည်းဖြစ်ပါတယ်။အီရတ်အစိုးရတပ်တွေကလည်းတိဂရစ်မြို့ကိုပြန်လည်သိမ်းယူရရှိရေးအီဘီလာအစောပိုင်းမှာစတင်ကြိုးပမ်းနေပါတယ်ရှင်။
ယူကရိန်းစစ်သားတွေကိုလက်ကျင်တင်ကြားပေးဖို့အမေရိကန်တပ်ဖွဲ့တွေဒီသတင်းပတ်ထည့်ရောက်လာခဲ့ပြီးနောက်မှာပဲယူကရိန်းကိုနိုင်ငံတကာတပ်တွေရောက်လာတာဟာတည်ငြိမ်မှုတွေကိုထိခိုက်နိုင်တယ်လို့ရုရှားနိုင်ငံကသတိပေးလိုက်ပါတယ်။ယူကရိန်းနဲ့ရုရှားအပြင်တတိယနိုင်ငံတစ်ခုကတင်နှံပေးမဲ့သူတွေရောက်လာတာဟာယူကရိန်းဆိုရနဲ့ရုရှားလူလားသူခွတ်ထွက်ရေးသမားတွေကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ယူကရိန်းအရှေ့ပိုင်းဒေသအတွက်အခြေအနေတွေပိုဆိုးနိုင်တဲ့အကြောင်းရုရှားသမ္မတပြည်ပြောခွင့်ရသူဒီမီထရီပက်စကော့ဖ်ကဒီကနေ့ပဲသတင်းတောက်တွေကိုပြောခဲ့တာပါ။ယူကရိန်းတပ်တွေကိုလက်ချင်းတင်ကြပြီးတော့အမေရိကန်တပ်တွေကတော့ဒီသတင်းပတ်ထဲမှာပဲယူကရိန်းကိုရောက်လာတာဖြစ်ပါတယ်။မနေ့တုန်းကလည်းရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်ကနိုင်ငံတကာရေးရာကိစ္စတွေမှာလွှမ်းမိုးနိုင်မှုကြိုးစားနေတယ်လို့စွပ်စွဲခဲ့တယ်လို့ရုရှားအနေနဲ့ကတော့ပူးပေါင်းဆောင်ရွက်ဖို့အမြဲလမ်းဖွင့်ထားတဲ့အကြောင်းပြောဆိုခဲ့တာပါ။နှစ်စဉ်ရုံးမြင့်တန်းချာမှာတိုက်ရိုက်ထုတ်လွှင့်တဲ့အစီအစဉ်တစ်ခုဖြစ်ရုရှားလူလူနဲ့တွေ့ဆုံပြီးအပြန်အလှန်မင်းမြန်ဖြေချမှုတွေအတွင်းရုရှားသမ္မတကမဟာအင်အားကြီးနိုင်ငံနေလို့တုံ့တုံပြီးအမေရိကန်ကကမ္ဘာမှာသူတို့သာအဓိကကျတယ်လို့ယူဆနေတဲ့အကြောင်းဝေဖန်သွားတာဖြစ်ပါတယ်။ ဒုတိယကောဆင်နောက်ပိုင်းရုရှားနိုင်ငံဟာအရှေ့ဥရောပတိုင်းပြည်တွေကိုအတင်းကျပ်တင်သွင်းခဲ့တဲ့ပုံစံမျိုးတွေဟာလက်တွေ့မှာကောင်းကျိုးမဖြစ်ခဲ့ဘူးလို့လည်းပြောဆိုခဲ့တာပါ။အခုခါမှာအမေရိကန်လာကလည်းအလားတူပုံစံမျိုးနဲ့တစ်ကမ္ဘာလုံးမှာလွတ်ဖို့ကြိုးစားနေပြီးဒါကလည်းနောက်ဆုံးမှာဆုံးရှုံးမှုတွေပဲကျင်းပလိမ့်မယ်လို့လည်းရုရှားသမ္မတကဝေဖန်ပြောဆိုထားပါတယ
်။ Syria အစိုးရတပ်တွေဟာအရက်သားတွေကိုတိုက်ခိုက်နေတာတွေနဲ့ပြည်တွင်းစစ်တွေအတွက်မှာ chlorine တန်းငွေပါဝင်ဓာတ်တုလက်နက်တွေအသုံးပြုနေတယ်ဆိုတဲ့လက်တလောထွက်ပေါ်လာတဲ့ဆွတ်ဆွဲချက်တွေကို Syria သမ္မတ Bashar al-Assad ကညင်ပါတယ်။ပြီးခဲ့တဲ့လအတွင်းအီတလီပြည်နယ်တွင်မှာစီပိုင်းဘုံကြီးတွေနဲ့တိုက်ခိုက်မှုအတွင်းဓာတ်တုအစိတ်တန်းငွေတွေကိုအသုံးပြုခဲ့တဲ့ခိုင်မာတဲ့တပ်တွေအထောက်အထားတွေရှိတယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီး HRW ကဒီသတင်းပါအတွင်းမှာပဲပြောဆိုထားပါတယ်။အရက်သားတွေကိုဓာတ်တုလက်နက်တွေအသုံးပြုတိုက်ခိုက်နေတယ်လို့အနောက်နိုင်ငံအစိုးရတွေနဲ့လူခွင့်ရေးအဖွဲ့တွေရဲ့အကြေညာဆွတ်ဆွဲပြောဆိုချက်တွေကိုတော့ဆီးရီးယားအစိုးရကညှင်းဆန်နေတာဖြစ်ပါတယ်အခုလိုဆွတ်ဆွဲပြောဆိုချက်တွေဟာဆီးရီးယားစန့်ကျင်ရေးဝါဒဖြန့်ချက်တွေသာဖြစ်ပြီးအစိုးရပြိုကွဲစေဖို့ရည်ရွယ်လှုံ့ဆော်နေတာဖြစ်တယ်လို့လဲဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်ကဒီကနေ့လုပ်တဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောကြားသွားပါတယ်ဆွီဒင်အခြေစိုက် Expressions TV နဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာသမ္မတအာဆတ်ကမီဒီယာကနေအခုဝါဒဖြန့်ချိမှုတွေဟာဒေတာရင်းကအဖြစ်မှန်တွေကိုအခြေခံထားတာမဟုတ်ပါဘူးဒီကိစ္စနဲ့ဆက်နွယ်ပြီးလဲတက်တဲ့တစ်ခုတလေတောင်မရှိဆိုပြီးတော့ညင်းဆိုပြောဆိုခဲ့ပါတယ်ရှင
် UAB ကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းတရင်တွေကိုဆက်လက်ကြီးညာနေပါဗျ။အမေရိကန်ဆိုးရွားနဲ့ဆက်ဆံရေးတိုးတက်အောင်ရည်ရွယ်ပြီးမြန်မာဆိုးရွားကနာမည်ကြီးအမေရိကန်ကုမ္ပဏီတစ်ခုကိုဒေါ်လာ3ချပေး900လိုက်ပါဗျ။ Protester Group လို့ခေါ်တဲ့အမေရိကန်အကျိုးဆောင်ကုမ္ပဏီကိုတနစ်စာဒေါ်လာ8,400 contract ဆာချုပ်ချုပ်ခဲ့တာလို့လည်းဝါရှင်တန်နိုင်ငံရေးလောကကသတင်းတွေကိုအထူးကဖော်ပြနေတဲ့ The Hill သတင်းစာကဖော်ပြခဲ့တာပါ။ဆယ်စုနှစ်တခုရောအကြာမှာပထမဆုံးအကြိမ်ဖြစ်မြန်မာဆိုးရွားကငှားရမ်းခဲ့ပြီးတနစ်စာသဘောတူညီချက်ကိုဝါရှင်တန်မှာရှိတဲ့မြန်မာတန်ယုံနဲ့လက်မှတ်ရေးထိုးခဲ့တာလို့လည်းသတင်းကဖော်ပြထားပါတယ်။မြန်မာဆိုးရွားကငှားရမ်းလိုက်တဲ့ Protester Group ကုမ္ပဏီကိုပူးတွဲတည်ထောင်သူ John Protester ဆိုရင်တော့2016အမေရိကန်သမ္မတရွေးကောက်ပွဲမှာရှင်ပြိုင်မှုကြီးညာထားတဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ရဲ့ဝါရင်အကြံပေးအဖြစ်မကြာသေးခင်ကပဲရွေးချယ်ခံထားရသူဖြစ်ပြီးအင်ပီရိုအစစ်မြင့်အကြံပေးအဖြစ်အရင်ကလည်းတာဝန်ယူဘူးသူဖြစ်ဝါရှင်တန်နိုင်ငံရေးလောကမှာထင်ရှားသူဖြစ်ပါတယ်ကဲကတချို့ကတော့ဒီနေ့နောက်မှရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့မြန်မာနိုင်ငံကအခုနောက်ဆုံးငွေကုန်ကြေကြာခံငှားရမ်းခဲ့တဲ့အစီအစဉ်ဟာနိုင်ငံတကာမှာနဏ္ဍပန်းလာအောင်ကြိုးပမ်းမှုဖြစ်နေလဲမြင်နေကြတာပါမကြာသေးခင်နေ့တကဆက်လို့အပြောင်းလဲတွေလှုပ်ဆောင်လာတဲ့မြန်မာနိုင်ငံအပေါ်အမေရိကန်ကတော့တပ်တမန်ဆက်ဆံတွေတိုးမြင့်ထားတယ်လို့ပိတ်ဆို့တံခတ်မှုတွေကိုလည်းရှော့ပေါ်ပေးထားတာဖြစ်ပါတယ်ဒါမှမဟုတ်မကြာရင်ကဆက်လို့မြန်မာနိုင်ငံကပြည်ရင်ပြောင်းလဲရေးလုပ်ငန်းတွေဟာရပ်တန့်နေတဲ့နောက်ပြန်ဆုတ်နေတယ်လို့ဝေဖန်တယ်နေထွက်ပေါ်နေတယ်လို့ဒီနေ့နောက်မှချင်းပမဲ့ရွေးကောက်ပွဲတွေကလည်းလွတ်လပ်ပြီးတရားမျှတမှုရှိပါမလားဆိုပြီးအမေရိကန်တာဝန်ရှိသူတချို့ကစိုးရိမ်မခင်သဘောထားတွေကိုပြောဆိုထားကြတာလည်းဖြစ်ပါတယ်
တောင်တုပ်ပင်လေပြင်အတွင်းကပိုင်ဆိုင်မှုအငင်းပွားနေတဲ့နေမြေမှာတရုတ်တို့ကလေရင်ဆင်းတဲ့ကွင်းတစ်ခုဆောက်လုပ်နေပြီးနောက်ထပ်လည်းဆောက်လုပ်မဲ့အစီအစဉ်ရှိနိုင်တာကိုလက်တလောထွက်ပေါ်လာတဲ့ဂျူရုဓာတ်ပုံတွေကပြသနေပါတယ်။မတ်လ23ရက်နေ့နေဆွဲနဲ့ကာကွယ်ရေးလေရင်နဲ့အာကာသကနေရိုက်ယူထားတဲ့ဓာတ်ပုံတွေအရတော့တရုတ်တို့ဟာဗီယက်နမ်၊ထိုင်ဝမ်၊ဖိလစ်ပိုင်တို့နဲ့အငင်းပွားနေတဲ့စပရက်တလီကျွန်းစုပေါ်ကကြောက်တန်းပေါ်မှာလေရင်ပြေးလည်တစ်ခုဆောက်လုပ်နေတာကိုပြသနေတယ်လို့ James Defense အပတ်စဉ်စာဆောင်ကဖော်ပြထားပါတယ်။မတ်လအတွင်းရယူထားတဲ့တခြားဓာတ်ပုံတွေအရတော့တရုတ်တို့ဟာအရက်သားသုံးတဲ့စစ်ဖက်သုံးလေယာဉ်တွေဆင်းသက်နိုင်လောက်အောင်ကြီးမားတဲ့ကျွန်းတစ်ခုကိုဖန်တီးတည်ဆောက်မဲ့အခြေအနေတွေကိုပြသနေပါတယ်။ဒီလိုရအပေါ်ဝေဖန်မှုတွေကိုတော့တရုတ်အစိုးရကအကြိမ်ကြိမ်ပဲချပြီးတရုတ်တို့ဟာဒီဒေသရင်းမှာအချုပ်အခြာအာဏာပိုင်ဆိုင်တာမျိုးလုပ်ပိုင်ခွင့်ရှိတယ်လို့ပြောဆိုနေပါတယ်။ဒီသတင်းပါအစောပိုင်းဂျူရုကနေရရှိထားတဲ့ပုံတွေအရတရုတ်တို့ဟာဗီယက်နမ်နဲ့အငင်းပွားနေတဲ့ Brussels ကျွန်းစုထဲမှာကျွန်းနှစ်ကျွန်းကိုတိုးချဲ့နေတဲ့ပုံရိပ်တွေကိုဖော်ပြထားပါတယ်။တောင်တုပ်ပင်လေပြင်အတွင်းကနေမြေပိုင်နဲ့ငင်းပွားမှုတွေကိုတရုတ်တို့အနေနဲ့ငင်းချဲနဲ့နီးနဲ့ဖြေရှင်းဖို့ပြီးခဲ့တဲ့အင်ကာနေ့ကပဲအမေရိကန်အစိုးရကပြောဆိုထားပါတယ်တရုတ်တို့ဟာအထူးသဖြင့်ရေတပ်ကိုဦးစားပေးပြီးခင်မီစစ်တပ်ဖြည့်ရေးကိုအရှိန်မလျှော့ပဲဆောင်ရွက်နေပြီးဒေသရင်းနဲ့အရှိန်နဲ့တောင်တုပ်ပင်လေပြင်အတွင်းမှာတရုတ်ရဲ့ဩဇာညောင်းမှုကိုတိုးမြှင့်လာနေတယ်လို့လည်းအမေရိကန်ပစိဖိတ်ဆိုင်ရာတပ်မှုကြီးရေတပ်ဗိုလ်ချုပ်ကြီးဆမ်မြူအယ်လော်ကယ်ကဒီသတင်းပတ်အတွင်းမှာပဲအမေရိကန်လွှတ်တော်မှတ်တွေကိုပြောကြားခဲ့ပါတယ်ရှင်
ဒ တရုတ်ကွန်မြူနတီပါတီရဲ့တွင်ရေးချက်လက်တွေကိုပြည်ပကဝက်ဘ်ဆိုက်တစ်ခုကိုသတင်းပေါက်ကြားခဲ့မှုနဲ့ဒင်းနောက်တရုတ်ကိုတရုတ်တရားရုံးက1900နှစ်ချမှတ်လိုက်တဲ့အကြောင်းအကျိုးဆောင်ရှင်တွေကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကပေကျင်းမြို့မှာတကားပဲတရားရုံးတွေစစ်ဆေးခံခဲ့ရတဲ့အသက်82နှစ်အရွယ်သတင်းတော့ခေါယူးကို9လကြာဒီနေ့မှာပဲနိုင်ငံတော်လျှို့ဝှက်ချက်တွေကိုပြည်ပဆက်သွယ်တွေထံပေးပို့မှုနဲ့ပြည်ထောင်ချမှတ်လိုက်တာပါ။ဒင်းနောက်မျိုးသမီးကတော့သူ့မှာအပြစ်ရှိကြောင်းခုခံခြေပါခဲ့ပါတယ်။ပေါက်ကြားခဲ့တယ်လို့ဆိုတဲ့မှတ်တမ်းထဲမှာတော့ကွန်မြူနတီပါတီကချင်းချောက်မှုဖြစ်ယူဆထားတဲ့အနောက်နိုင်ငံကဒီမိုကရေစီအယူဆတွေစံတန်မိုးတွေလူခွင့်ရင်းနဲ့သတင်းစာလွတ်လပ်ခွင့်စရတွေကိုဖျက်ချတာတွေမလုပ်ဖို့တတိပေးထားတာပါ။
ကြတာပြည်နေ့ညနေပဲနောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကြီးညာပေးခဲ့တာပါအခုညနေခင်းဆက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးပြည်ထောင်စုဝန်ကြီးဦးအောင်မင်းရဲ့ဂျပန်ခီးစဉ်နဲ့စာပြရစီရှင်အစိုးရငြိမ်းချမ်းရေးဖော်ဆောင်မှုအဖွဲ့ဒုတိယဥက္ကဋ္ဌဝန်ကြီးဦးအောင်မင်းရဲ့ဂျပန်နိုင်ငံခီးစဉ်ဟာမြန်မာအစိုးရရဲ့အပြစ်ရငြိမ်းချမ်းရေးဖော်ဆောင်နေတဲ့လုပ်ငန်းစဉ်တွေအပေါ်ဂျပန်အစိုးရနဲ့ဂျပန်အကူအညီပေးရေးအဖွဲ့တွေကယုံကြည်မှုကင်းသွားမှဆိုရင်တဲ့အတွက်လာရောက်ရှင်းပြတဲ့သဘောရှိတယ်လို့ဂျပန်အခြေစိုက်မြန်မာအရေးသုံးသပ်သူတွေကသုံးသပ်ကြပါတယ်တိုကျိုမြို့ KO တက္ကသိုလ်မှာဝင်ကြီးဦးအောင်မင်းနဲ့ဂျပန်ရောက်မြန်မာလူထုရဲ့မနေ့ကတွေ့ဆုံပွဲအတွင်ပြောခဲ့တာကိုအခြေခံပြီးတော့အခုလိုသုံးသပ်ခဲ့ကြတာဖြစ်ပါတယ်အကြောင်းဆောင်ကိုကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်မှုအဖွဲ့ဒုဥက္ကဋ္ဌဝင်ကြီးဦးအောင်မင်းရဲ့အဖွဲ့ဟာဧပြီလ16ရက်မနေ့ကဂျပန်နိုင်ငံတိုကျိုမြို့ KO တက္ကသိုလ်မှာဂျပန်လူထုနဲ့ရောမြန်မာနိုင်ငံသားတွေနဲ့ပါတွေ့ဆုံပြီးသူတို့ရဲ့ခရီးစဉ်နဲ့ပတ်သက်လို့ရှင်းပြခဲ့ကြတာဖြစ်ပါတယ်အဲ့ဒီပွဲမှာဂျပန်လူထုဘက်ကလည်းသူတို့မရှင်းလင်းတဲ့အချက်တွေကိုမေးခွန်းထုတ်ခဲ့တာတွေရှိပြီးဦးအောင်မင်းကပြန်လည်ရှင်းပြခဲ့တာပါအခုလိုရှင်းပြချက်တွေကိုကြည့်ရင်မြန်မာအစိုးရဟာဂျပန်အစိုးရနဲ့ဂျပန် NGO အဖွဲ့တွေရဲ့ယုံကြည်မှုကင်းသွားမှာကိုစိုးရိမ်နေတာပေါ်လွင်ကြောင်းဂျပန်အခြေစိုက်မြန်မာအရေးလှူရှားသူဦးတန်းဆွေကသုံးသပ်ပါတယ
်ဒီဂျပန်မှာရှိတဲ့လွတ်တော်မတ်တီတွေမှာဗမာနိုင်ငံနဲ့ပတ်သက်ပြီးတော့ဖွဲ့ထားတဲ့ဒီလွတ်တော်မှာဖွဲ့စည်းတဲ့ချို့လည်းရှိတယ်ပေါ့လေဥပမာဆိုဒီဆာဇာကာဝါဖောင်ဒေးရှင်းတို့လိုဟာမျိုးပေါ့နောက်တစ်ခါဒီ NGO ဖွဲ့စည်းတွေကဒီတိုင်းသားတွေနဲ့ဆက်တွေ့ပြီးတော့တိုက်ရိုက်တိုင်းသားတွေကိုပေးနေတာလည်းရှိတယ်ဥပမာနေဆက်တွေကမှရှိတဲ့ခလေးတင်နေသည်ဟောဒုက္ခသည်သည်ဟောနောက်တစ်ခါဒီစစ်ဘေးစစ်တမ်းခံရတဲ့ဥမာကချင်ဒေသတို့ဘောက်ဒီရှမ်းပြည်ခေစားတို့ဘောက်မှာပေါ့လေတိုက်ရိုက်ဟိုဆက်သွယ်ပြီးတော့ပေးနေတဲ့ဒီလွတ်တော်မတ် NGO တွေရှိတယ်။ဒါအဲဒီလွတ်တော်မတ်တွေကလည်းအခုဒီနေ့ဗမာနိုင်ငံတွင်းမှာတစ်ဖက်ကညီညာရေးရှင်တွေပဲလုပ်နေကြတယ်တစ်ဖက်ကဒီစစ်ပွဲတွေအပူပူချီးကျလာတဲ့တကြောင်မလို့သူတို့ဘက်ကလည်းဒါနဲ့ပတ်သက်ပြီးတော့နည်းနည်းလေးစိုးရိမ်ပူပန်မှုရှိတဲ့တကြောင်မလို့ပေါ့လေ။ဒါနဲ့ပတ်သက်ပြီးသူတို့ဘက်က pressure တစ်ခုခုဖြစ်လာတဲ့တူပါတယ်။အဲဒါကြောင့်မလို့ဒီနေ့ပြည်တွင်းထဲမှာဒီကိုကန်ကိစ္စတို့နောက်တစ်ခါဒီ KAI ကိစ္စတို့နဲ့ပတ်သက်ပြီးတော့ဒီစစ်ပွဲတွေအပူပူပြီးတော့အဲပြင်းထန်လာတယ်လို့မြင်ရတဲ့အပိုင်းမှာသူတို့တွေနေတဲ့ဒါဟိုလာရှင်းပြနေတဲ့ဂျပန်ဆိုးရနဲ့ဂျပန်လူစုရဲ့ဟိုယုံကြည်အောင်သူတို့လာပြီးတော့ပြောကြားတယ်ဆိုတော့တိတ်ပေရတာအဓိကပါပဲဂျပန်ရဲ့ညတိကျတောင်းအောင်ဆိုတော့ဆိုးရနေပုံဖြစ်နေပါတယ
်ဂျပန်အစိုးရဟာမြန်မာနိုင်ငံမှာလုပ်နေတဲ့အပြစ်ရငြိမ်းချမ်းရေးပေါ်ဆောင်တဲ့လုပ်ငန်းစဉ်တွေကိုထောက်ပံ့အကူအညီပေးနေတာပါဝန်ကြီးဦးအောင်မင်းရဲ့အဖွဲ့ရဲ့အခုဂျပန်ခီးစဉ်ဟာဂျပန်အစိုးရနဲ့ NGO အဖွဲ့တွေစီကနောက်ထပ်အကူအညီတွေရအောင်လာတောင်းတဲ့သဘောလည်းတက်ရောက်တယ်လို့ KO တက္ကသိုလ်ကတွေ့ဆုံပွဲကိုကိုယ်တိုင်တက်ရောက်မေးခွန်းထုတ်ခဲ့သူကရင်တိုင်းရင်းသားအရေးဆောင်ရွက်နေတဲ့စောမျိုးခန့်ရှင်းကပြောပါတယ
်သူတို့ငြိမ်းချမ်းလုပ်တဲ့ကိစ္စကိုသူကအဓိကအဲ့ဒါကိုလာပြီးတော့ငွေလာတောင်းတော့ဂျပန်အစိုးရကိုလာတောင်းတော့ပါကျွန်တော်ကငြိမ်းချမ်းရနေပြီသာပြောတယ်ဒါပေမဲ့မနေ့ကတနေ့အထိကပေါ်မှာဒီအထက်ပေါ်မှာတိုက်ပွဲတောက်လျှောက်ဖြစ်နေဆိုတာသူ့ကိုဖော်ညွှန်းခဲ့တော့သူကအဲ့မှာနောက်ကန်ကိစ္စအဲ့ဒီကိုကန်ကိစ္စအဲဒါ6လောက်မှပေါ်လာဆိုသူပြောပါမယ်ဒါမဲ့သူကအဲ့လောက်နေမတော့ဘူးနော်သူတို့နောက်ပိုင်းထပ်တောင်းသွားသေးတယ်နော်အဲဒုက္ခတွေပြန်လာဖို့ IDP တွေပြန်လာဖို့သူအလုပ်ပေးဖို့ကြာမရေးစီဝိုင်းရေးပြန်တော်မျိုးလူမှုရေးတွေဖွဲ့ရဲဆေးရုံတွေစောင့်မယ်စာပညာတွေစောင့်မယ်အဲ့ဒါတွေအတွက်အလုံးမောင်းဒီသိန်းကျော်လောက်အလောက်တော့လေဂျပန်ဆိုတာတောင်းယူဖို့ဆိုတော့သူပြောပါတယ်ဒါကတော့ပြောတဲ့အဓိကတော့သူတို့အတွက်ပဲလို့ကျွန်တော်မြင်ပါတယ
်တကားမြန်မာနိုင်ငံသားတွေဟာဒီမိုကရေစီကိုကျင့်သုံးဖို့အစဉ်အသင့်မဖြစ်သေးဘူးလို့ဝန်ကြီးဦးအောင်မင်းက KO တက္ကသိုလ်တွေ့ဆုံပွဲမှာပြောသားကြောင်းဦးတန်းဆွေကပြောပါတယ်
ဟိုမင်းကဘုရင်ကြီးလူမဆိုင်နဲ့ပတ်သက်ပြီးတော့ဒီဒီမိုကရေစီကိုကြွားတဲ့နေရာမှာပြည်ပြီးတော့ရင်လို့လို့မရဘူးပေါ့လေ။ဒါစိတ်ရှိသင်းကြီးခံရပါတယ်ပေါ့။ဘာဖြစ်လို့လဲဆိုတော့ဘာနိုင်ငံသားတွေ capacity building ရနိုင်တဲ့အတွက်ကြောင့်မလို့ဖြစ်ပါလေ။ဘာလို့ဆိုတော့ပြန်ဖြည့်တဲ့က ဒီမိုကရေစီကိုကျင့်သုံးဖို့အတွက်အစင်းနဲ့မဖြစ်သေးအောင်လည်းနေနေဆိုတဲ့ပုံစံမျိုးလို့ပြောတာအတူတူပဲပေါ့ဗျာ။အဲဒါသူကအဲ့လိုဖြည့်တဲ့အချိန်မှာပဲအပြင်းထန်ကန့်ကွက်ပါတယ်လို့ကျွန်တော်ပြောလိုက်ပါတယ်။အဲအဲ့ဒါနဲ့ပတ်သက်ပြီးတော့သူပြန်ဖြည့်ရှင်းတာကတော့သူတို့ကိုယ်တိုင်ကကပစီတီနိုင်ပါတယ်လို့သူတို့ကသူတို့ဝန်ခံပါတယ်ဆိုပြီးတော့စပြောတယ်ကြ။ပြောပြီးတော့သူတို့ဒီတကားဖွင့်တဲ့အချိန်မှာပေါ့လေအဲဒါသူတို့ကဘာနဲ့ပြင်ပောင်းတိုင်းမိလိုက်နိုင်ဖို့တက်ကိုပေါ့လေသူတို့အကူအညီတွေအများကြီးယူရပါတယ်ပေါ့သူရှင်းပါတယ်ကြ။
1988ခုနှစ်နောက်ပိုင်းဂျပန်နိုင်ငံကိုရောက်ရှိလာကြတဲ့မြန်မာနိုင်ငံသားတွေထဲမှာစီအစိုးရကိုစန့်ကျင်တဲ့လှုပ်ရှားမှုတွေလုပ်ကင်ကြတဲ့အတွက် Blacklist အမည်မဲ့စီရင်အသွင်ခံရသူတွေရှိပြီးသမ္မတဦးသိန်းစိန်အစိုးရလက်ထက်မြန်မာနိုင်ငံသားတွေအိမ်ပြန်လာနိုင်ပြီလို့ပြောခဲ့ပေမဲ့ဂျပန်နိုင်ငံကအမည်မဲ့စီရင်တဲ့ပါသူတချို့မြန်မာနိုင်ငံသားတွေကိုတိုကျိုမြန်မာတန်ရုံးက Passport ပြန်မထုတ်ပေးတာမျိုးပြည်ဝင်ခွင့်ဗီဇာထုတ်မပေးတာမျိုးတွေကြုံနေရပါတယ်ဒီကိစ္စနဲ့ပတ်သက်လို့သူတို့အနေနဲ့ပြန်လည်သုံးသပ်ဖြေရှင်းပေးသွားမယ်လို့ဝန်ကြီးဦးအောင်မင်းနဲ့လောင်ဝကဝန်ကြီးဦးခင်ကြီးတို့ကပြောဆိုသွားကြောင်းသိရပါတယ်ခင်ဗျာ
ကိုညံဝင်းအောင်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါတခါဥရောပသမဂ္ဂကမြန်မာနိုင်ငံပေါ်မှာချမှတ်ခဲ့တဲ့ဒဏ်ခတ်အရေးယူမှုကိုချိုးဖောက်နိုင်ခဲ့ခြေရှိတဲ့ဆိုတော့ဗြိတိန်အခြေစိုက်ယင်းနှိမ့်နှံမှုကုမ္ပဏီကြီးတခုကိုစုံစမ်းအရေးယူပေးဖို့ AI ခေါ်နိုင်ငံတကာလွတ်ငြိမ်းချမ်းသာ권အဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်စစ်တပ်ပိုင်ဆိုင်တဲ့ဥပိုင်ကုမ္ပဏီနဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်ဖြစ်တဲ့ဥတေဇရရဲ့ကုမ္ပဏီတို့နဲ့ဆက်ဆံခဲ့တဲ့အထောက်အထားတွေရှိနေခဲ့တယ်လို့လည်း AI ဖွဲ့ကြီးရဲ့ AB လ16ရက်နေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။မတ်အင်ဂျင်နိုင်ကအပြည့်စုံပြောပြပေးပါမယ်ရှင်
။ဒီတိန်အစိုးရအနေနဲ့စုံစမ်းစစ်ဆေးဖို့ AI အဖွဲ့တောင်းဆိုလိုက်တဲ့ယင်းနှိမ့်နှံမှုကုမ္ပဏီကတော့ Rio Tinto လို့ခေါ်တဲ့ကမ္ဘာသတ္ထုဓာတ်ပေါ်ရေးလုပ်ငန်းကုမ္ပဏီကြီးဖြစ်ပါတယ်။မြန်မာနိုင်ငံပေါ်ဥရောပသမဂ္ဂအပါအဝင်အနောက်နိုင်ငံတွေကစီးပွားရေးတန်ခတ်မှုချမှတ်စဉ်ကာလမှာ Rio Tinto အနေနဲ့ဥပဒေတွေကိုတွယ်ဝိုက်တင်ဆောင်ပြီးတော့မြန်မာစစ်အစိုးရနဲ့ယင်းနှိမ့်နှံမှုဆိုင်ရာမှာဆက်ဆံမှုတွေရှိခဲ့တယ်လို့ AI အဖွဲ့ကဆိုပါတယ်။ကနေဒါအခြေစိုက် Ivanhoe တပ်တုတွင်ကုမ္ပဏီရဲ့မုံရွာချင်းညီတပ်တုတွင်တူဖော်ရေးမှာယင်းနှိမ့်နှံခဲ့တဲ့အစုရှယ်ယာတွေကို Rio Tinto အနေနဲ့ဝယ်ယူနိုင်ဖို့မုံရွာ Trust ဆိုတဲ့ကုမ္ပဏီနာမည်ကိုကြားခံထူထောင်ပြီးအစုရှယ်ယာတွေကိုအလွှဲအပြောင်းလုပ်ခဲ့တယ်လို့ AI ရဲ့ပြောခွင့်ရပုဂ္ဂိုလ် Olaf Blomvis ကပြောပါတယ
် Rio Tinto was instrumental in setting off of
အဒီအရမပြောင်းရွှေ့ခံရမှုတွေလေဒုပတ်ဝန်းကျင်အလွန်ညဉ့်ညမ်းစေမှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့မြန်မာနိုင်ငံအလဲပိုင်းမုံရွာကျင်းနီစီမံကိန်းမှာယင်းနှိမ့်နှံခဲ့တဲ့ကနေဒါအခြေစိုက် Ivanhoe ကုမ္ပဏီကအစုရှယ်ယာတွေကိုတစ်ဖက်လက်နဲ့ထောက်ယူနိုင်မှုအတွက်မုံရွာ Trust ကိုထူထောင်ရမှာ Rio Tinto တပ်ထူတွင်လုပ်ငန်းကြီးကအရေးပါခဲ့ပါတယ်2006ခုနှစ်ကတည်းက Rio Tinto ဟာIvanhoe ရဲ့အစုရှယ်ယာဝင်ဖြစ်ခဲ့ပြီး2012ခုနှစ်မှာ Ivanhoe ရဲ့အစုရှယ်ယာအလုံးကိုထိန်းချုပ်ခဲ့တာပါ
မြန်မာစစ်ဆိုးရလက်ထက် Ivanhoe ကုမ္ပဏီစီကအစုရှယ်ယာတွေဝယ်ယူနိုင်ဖို့ Rio Tinto အနေနဲ့မုံရွာ Trust လို့ခေါ်တဲ့လုပ်ပိုင်ခွင့်အပြည့်ပေးထားတဲ့ Blind Trust လို့အဖွဲ့မျိုးကိုတစ်ဖက်လက်နဲ့ထူထောင်ခဲ့တယ်လို့ Ivanhoe ရဲ့ယင်းနှိမ့်နှံမှုတွေကိုလေ့လာစုံစမ်းထားတဲ့ကနေဒါအခြေစိုက်မြန်မာအရေးလှုပ်ရှားနေသူဦးတင်မောင်ထူးက VOE ကိုပြောပါတယ်
အဲ့ဒါကကုမ္ပဏီကိုသူကမြန်မာပြည်ပိုင်ဆိုင်မှုကိုဟိုလွဲပြောင်းတဲ့အချိန်မှာအဲ့ blind trust ကနေပြီးတော့လူဝက်ပုံစံမျိုးပေါ့နော်အဲ့ဒီမျိုးနဲ့သူကဖွဲ့ခဲ့ပြီးတော့ဒုတိယပိုင်ဆိုင်မှုကိုလွဲခဲ့တယ်ဒါပေမဲ့အဲ့ဒီလွဲခဲ့တဲ့သတ်ပါတီကနေပြီးတော့ရောင်းမဲ့လူပေါ်လို့ရှိရင်ပေါ့နော်ရောင်းရတဲ့ပတ်စံကိုအဘဟုတ်ပြန်ပေးမယ်ဆိုတဲ့အတိနဲ့ပေါ့နော်သူကလွဲခဲ့တာပါဆိုတော့အဲ့ဒီလွဲခဲ့တဲ့အခါမှာ creating တို့ကဘယ်လိုပတ်သက်လာလဲဆိုတော့အဲ့ဒီလွဲခုအတွက်ကိုပြည့်တင်တို့ကပယ်ရှာပြီးခဲ့တာပါပြည့်တင်တို့ကမြန်မာပြည်နဲ့တရားမပတ်သက်ရှင်ဘူးအဲ့ရှင်တော့ကပေါ့နော်စစ်ဆိုရလက်အောက်မှာဖြစ်နေတဲ့အတွက်ကြောင့်မလို့သူကအိုင်ဗန်ဟိုးကိုပိုက်ဆံမှုတွေခိုင်းဖို့ပေါ့နော်သူကစကူးစားခဲ့တာ
အိုင်ဗန်ဟိုးအစုရှယ်ယာတွေကိုဝယ်ထားတဲ့ Rio Tinto ဟာအဲ့ဒီ Trust ကုမ္ပဏီကို2009ခုနှစ်မှာထူထောင်ခဲ့တာပါ AI အဖွဲ့ကရရှိတဲ့သတင်းအချက်အလက်တွေရဆိုရင်လေမုံရွာ Trust ဟာဥရောပသမဂ္ဂကမြန်မာအပေါ်ချမှတ်ထားတဲ့ဒဏ်ခတ်မှုတွေကိုချိုးဖောက်နိုင်ခြေရှိခဲ့တယ်လို့ Olaf Blomvis ကပြောပါတယ
် We have obtained information that points to the Trust stop to can sale of
ကျွန်တော်ရရှိထားတဲ့အချက်အလက်တွေအရအဲ့ဒီ Trust ကုမ္ပဏီကနေ Ivanhoe ရဲ့အစုရှယ်ယာတွေကိုစစ်တပ်ပိုင်ဥပိုင်ကုမ္ပဏီနဲ့မြန်မာအစိုးရရဲ့ပွဲစားခရိုနီဥတေစားတို့ကိုရောင်းချခဲ့တာကြောင့်စီဝါရေးတန်ခတ်မှုတွေကိုချိုးဖောက်နိုင်ခြေရှိခဲ့တာပါ
2011ခုနှစ်မှာတော့ Ivanhoe ရဲ့မုံရွာချင်းညီစီမံကိန်းအစုရှယ်ယာတွေအားလုံးကိုမုံရွာ Trust ကရောင်းချလိုက်ချိန်မှာ Ivanhoe ရဲ့အစုရှယ်ယာ46ရာခိုင်နှုန်းကျော်ကို Rio Tinto ကုမ္ပဏီကြီးကပိုင်ဆိုင်ထားပြီး Ivanhoe ရဲ့အမှုဆောင်ညွှန်ကြားရေးမှူးတဝက်လောက်ဟာလေ Rio Tinto ကဖြစ်ပါတယ် ဒါအပြင်2012ခုနှစ်နဲ့2013ခုနှစ်အတွင်းမုံရွာ Trust ရဲ့အုပ်ချုပ်ရေးအဖွဲ့ဝင်တွေဟာလည်း Rio Tinto ရဲ့အမှုဒဏ်တွေပဲဖြစ်တယ်လို့ AI ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
မအင်ဂျင်နိုင်ပြောပြသွားတာပါရှင်အခုတခါတော့နှစ်ဆန်းတရက်နေ့အလှူဒါနတွေဘက်ကိုအလှည့်ပေးပါအောင်မယ်ရှင်မြန်မာတက်ဂရစ်1389ခုနှစ်ရဲ့နှစ်ဆန်းတရက်နေ့မှာဗုဒ္ဓဘာသာဝင်မြန်မာလူမျိုးတွေဟာအလှူဒါနတွေနဲ့အတူကောက်မှုပြုကြတဲ့အစဉ်လာတိုင်းနေရအနှံ့မှာဆောင်ရွက်နေကြပါတယ်နှစ်ဟောင်းကအညစ်အကြေးတွေစွန့်ခွာခဲ့တဲ့အထိမ်းမှန်အတားအယဲပက်ပြန်ကစားကြတဲ့တကြံပွဲတော်ကိုကျင်းပခဲ့တဲ့ရန်ကုန်မြို့တခွင်မှာတော့ဒီကနေ့နှစ်ဆန်းတရက်နေ့မှာဖျားကြောင်းငန့်တွေကိုတွားရောက်ပြီးတော့ဖျားရည်တက်ပေတာစီမိပူဇော်တာဥပုပ်သီလစောက်တီတာစတုတီတာအလှူငားနဲ့ဒရိတ်ဆန်စတဲ့ဘေးမဲ့အလှူတွေကိုလည်းပြုတ်လုပြီးတော့ကောက်မှုကုသိုလ်ယူနေကြပါတယ်မြို့နယ်ရက်ွက်အသီးသီးမှာလည်းအန်ဒီယကင်းပရိတ်တရားနာနေကြပြီးတော့နှစ်သစ်ကိုစတင်နေကြပါတယ်ရှင်တစ်ချိန်တည်းမှာတော့ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာရွှေ့ပြောင်းလူသမားတွေကလည်းနှစ်သစ်ကုအလှဒါနပွဲတွေနဲ့ဘာသာရေးထုံးနှံဆင်လာဖြစ်တဲ့ပိယိတ်တော်တွေရွတ်ဖတ်ပူဇော်ပွဲတွေကိုကျင်းပခဲ့ကြပါတယ်အဝေးရောက်မြန်မာလူသမားတွေရဲ့နှစ်သစ်ကုအလှဒါနပွဲတော်အကြောင်းကိုထိုင်းခြေဆိုင်ဖွေရီသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
မြန်မာလူသမားတန်းနဲ့ချီပြီးအလုပ်လုပ်ကြနေတဲ့ထိုင်းနိုင်ငံမှာတော့မြန်မာတွေရှိရာရက်ွက်တွေမှာမြမရိုးရာနှစ်သစ်ကူအလှူဒါနတွေလုပ်တာအပြင်ပရဲရွတ်တာတွေပထမ်းရွတ်တာတွေကိုလည်းမြမရိုးရာအစင်လာမပြက်လမ်းတွေမှာစုပေါင်းလုပ်ခဲ့ကြပါတယ
်နမောတန္တာဘဂဝါဒောအရဟံဒောသမ္မာသမ္ဗုဒ္ဓံသာအသုညာနေအခင်ပရိသရာတော်နာသောလကြကုန်သောဒါယကဒါယိကမာရုကိုတင်းကိုပအိဒိပလန်တင်လမ်ပ
ဒါရီကိုလည်းဗုဒ္ဓဘာသာဝင်တွေအများစုဖြစ်ကြတဲ့ထိုင်းလူမှုအတိုင်းအဝန်းကခွင့်ပြုကြသလိုမြန်မာတွေနဲ့အတူပူးပေါင်းပါဝင်ကြတာတွေလည်းရှိပါတယ်။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့မှာတော့မြန်မာတွေအတော်များများရှိတဲ့အတွက်ရက်ွက်တွေတိုင်းမှာအစုဝေးလေးတွေနဲ့ပရဲရွတ်ပြီးအလှဒါနတွေကိုလုပ်နေကြောင်းမဲဆောက်မြို့ကရွှေပြောင်းလို့သမားတဦးကပြောပါတယ်
ဒီနေ့ကပေါ့နော်ဒီနေ့ဆိုလို့ရှိရင်ခုနနှစ်ယောက်ရှိသွားပြီပေါ့နော်ဒီမှာနှစ်ဆန်းတရက်နေ့ဆိုလို့ရှိရင်လေအမြဲပဲပေါ့နော်အဲဆစ်ရအောင်လို့ဒီမှာဒီမှာကွန်ပျူတာရှိလို့မျိုးပေါ့ပေါ့နှစ်ဆန်းတရက်နေ့မှာဆိုလို့ရှိရင်ဖုန်းကြီးပြင်တယ်တရားနာတယ်နောက်တော့တကြင်သမီးကျွေးတော့ပေါ့အမရဲ့အေးတိုက်တယ်အဲ့လိုမျိုးပေါ့သူ့ပေါင်းလုံးကြတယ်အမလူကများတယ်အမဒီနေ့ကလည်းလူတော်တော်များတာပဲလူလာတော့ပဲအမတကြင်သမီးပြုတ်တယ်ချူရီတိုက်တယ်ချူရီလူတော့မှအင်းဝေးရတယ်လည်းလှူရတယ်ပြပြပပပါပဲမယ်ခုမှပြီမှာတော့ပြန်နေတော့မယ်ရေးကြည့်ရမလှူရဘူးမလို့လို့ပဲဒီဟိုကိုကြီးမှလည်းစာတော့ဒီမှာလောရတာအဆင်ပြေတော့ဒီမှာဆဲမြဲကြတယ်ကလေးတွေရတယ်အဲ့လိုမျိုးပေါ့အမရယ်ကိုကြီးမှလည်းပေါ့ကားလာတယ်ကားလာချူပြီးတော့လည်းတိတ်ပြီးတော့လည်းဒီလိုမျိုးပါပဲပြန်လာတယ်ဒီလိုမျိုးပါဒီလိုမျိုးပဲတိတ်ပြီးတော့မထူးခြားရပါဘူ
းမြန်မာတွေအများဆုံးရှိတဲ့ဘန်ကောက်မြို့နဲ့မဟာချိုင်းဒေသမှာတော့တိုက်ခန်းတွဲတွေများတဲ့အတွက်တိုက်ခန်းလေးတွေမှာပဲအလှူဒါနတွေစုပေါင်းလုပ်ကြသလိုဒီကနေ့မှာပဲတကြံရေကစားကြသူတွေလည်းရှိကြတယ်လို့ဆိုပါတယ်မဟာချိုင်းဒေသကအလုသမားရေးဆောင်ရွက်သူကိုစောမျက်ချူကတော့နှစ်ဆန်းတရက်နေ့အခြေအနေတွေကိုအခုလိုပြောပြပါတယ်
အော်နေစားပြည့်နေ့မှာဒီနေ့တော့ပရိပွဲလေးတွေပါလေလောက်ကြတယ်ခင်ဗျာအဲနောက်ဆုံးရက်ဆိုပြီးတော့ဒီမှာတော့တကြံလေးလက်တချို့စော့နေကြတာတွေ့တယ်အဲအလုပ်တွေပြန်ခွင့်ကြတဲ့ခါကျတော့လုပ်တွေဆင်းနေကြတာတော့များမှရှိနေအဲတချို့လုပ်ငန်းတွေကြတော့လည်းပိတ်ထားတော့ပဲတင်နေအဲ့တော့အဲ့ဒီပိတ်ထားတဲ့လူတွေနဲ့နောက်တချို့လည်းထိုင်းနေနဲ့ပေါင်းပြီးတော့အလုပ်ပဲစော့နေကြဒီနေ့ကျွန်တော်တို့မဟာထိုင်းအမေဒီရုံးခွဲမှာလည်းပုံကြီးငါးပါးပင့်ပြီးတော့ပရိပွဲတွေပါလေလောက်တယ်ဗျထောင်ထဲကနေလွတ်လာတဲ့မြန်မာပြည်သား17ယောက်ပေါ့ပလေယုံမှာဆက်လျာပလေယုံမှာသွားပြီးတော့ထုတ်ပြလာခဲ့တယ်လေအဲ MOU နဲ့တက်လာပြီးတော့မထောင်ကြနေကြတာ52ရက်ထောင်ကြပြီးမှဒီနေ့ပဲလွတ်လာတော့ဒါသူကအကြောင်းကြားတော့ကျွန်တော်တို့သွားထုတ်ပြလာခဲ့တယ်လေနေ့စဉ်ကူကုသိုလ်ဖြစ်သွားတော့ပြီ
ထိုင်းနိုင်ငံတွင်းမှာပဲမြန်မာနိုင်ငံသားရှမ်းလူမျိုးများအများစုနေထိုင်ရာချင်းမိုင်မြို့မှာလည်းအလှူဒါနပွဲတွေကိုမြန်မာဖုံးတော်ကြီးကျောင်းနေမှာစီစီကားကားလုပ်နေကြတာကိုတွေ့ရပါတယ်နှစ်ဆန်းတရက်နေ့မှာတော့မြန်မာတွေအတော်များများဟာဖုံးတော်ကြီးကျောင်းနေမှာစုဝေးပြီးအလှူဒါနတွေလုပ်ကြတာတွေအပြင်ပျော်ပွဲရှင်ပွဲတွေကိုလည်းနှစ်သစ်ကူးနေမှာလုပ်ကြပါတယ်မြန်မာတွေကတော့ရောက်ရှိရာနေရာဒေသတွေကဖုံးတော်ကြီးကျောင်းနေမှာနှစ်သစ်ကူးအနေနဲ့ကုသိုလ်ကောင်းမှုတွေလုပ်ခဲ့ကြသလိုဥပုပ်သီလဆောင်တာတွေအပြင်ငားလွတ်တာတွေငှက်လွတ်တာတွေကိုလည်းအစဉ်လာမပြတ်လှုပ်ဆောင်နေကြပါတယ်ရှင်
မအေးမပြောပြခဲ့တာပါရှင်အလားတူပါပဲမန္တလေးတိုင်းဒေသကြီးကြပရောင်းမြို့မှာလည်းသာသနာတော်ပြန့်ပွားစေဖို့ရည်ရွယ်ပြီးမြို့လုံးကျွတ်စွန်းစံစိန်လောင်းလူဘွဲကိုနှစ်ဆန်းတရက်နေ့မှာကျင်းပမြဲအတိုင်းကျင်းပခဲ့ကြတယ်လို့သိရပါပါရှင် VOA American တန်ရဲ့ကြာသပတေးနေ့ညနေပိုင်းတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။ VOA သောတာရှင်တွေအနေနဲ့ကျမတို့စီကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့တယ်။သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တယ်ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရင်တော့2392382554ကိုခေါ်ဆိုနိုင်ပါတယ်ရှင
်ဘရော့ရှင်ခင်တနင်္ဂနွေတိုင်းတာဖြစ်ခဲ့ရစေးအပေါ်ဝင်တိုင်းသားရေးရာကိစ္စရပ်တွေကိုဆွေးနွေးဖို့အတွက် UWSC ဝဌာနချုပ်မှာမေလ1ရက်နေ့ကနေပြီးတော့3ရက်တိုင်ဒီတိုင်းသားညီလာခံတက်ကိုကျင်းပပြုလုပ်ဖို့ရှိနေပါတယ်ဒီကိုပိုင်ပြောင်းရန်ခွင့်ကိုအာမခံတဲ့ဖရယ်ပြောင်စုဖြစ်လာဖို့အတွက်တိုင်းသားတွေရဲ့မျှော်မှန်းချက်အကောင့်ထဲပေါ်လာစေဖို့ဒီညီလာခံကနေပြီးတော့ဘာတွေများအထောက်အကူပြုဆောင်ရွက်ပေးနိုင်မယ်လို့ယူဆပါလဲဒီကြောင့်ကိုတော့လာမယ့်စနေညပိုင်းဒိုင်းလီလိုင်းအစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့ဆွေးနွေးလိုချက်မင်းများလိုတဲ့အမေးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2923822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမ့်မြန်ကြမယ်တို့ရရှင်တွေကိုကျေးဇူးပါတယ
်။စနေနေ့တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုကျွန်မတို့အသံလွှင့်နေတဲ့ Radio Season PP ခြင်းမှာပဲ Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOA ရဲ့နေ့စဉ် TV Season ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ်ညပိုင်း Season တွေမှာတော့အမျိုးသမီးကန္တာ၊သုတဆုံးလေး American တခွင်နဲ့သိပ္ပံနဲ့ဤပညာစားတဲ့သတင်းပတ်စင်ကန္တာတွေကိုနားဆင်ကြရမှာပါရှင်။အခုနားဆင်နေတဲ့တောက်ကြနေညနေပဲ Season တွေမပြီးဆုံးခင်မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါဦးမယ်ရှင
်။ဆွန်နီမွတ်စလင်အာရဗ်နိုင်ငံတွေကဥဆောင်ပြီးရှီယာသဘုံတွေပေါ်လေကြောင်းကထိုးစစ်ဆင်တိုက်ခတ်နေတဲ့ယေမန်နိုင်ငံမှာအမြင့်ဆုံးဖြစ်ခဲ့ရဆဲဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကတိုက်တွန်းလိုက်ပါတယ်။စစ်မီးတောင်းနေတဲ့ယေမန်နိုင်ငံမှာသက်ဆိုင်သူတွေအားလုံးကရန်လိုတဲ့လုပ်ရက်တွေကိုရက်ဆိုင်ပြီးဆွန်နီညှိနှိုင်းမှုကသာတခုတည်းသောအဖြစ်ဖြစ်လိမ့်မယ်လို့လည်းဝါရှင်တန်မှာရှိတဲ့သတင်းတောင်များအတင်းတိုက်မှာမနေ့တုန်းကပြောကြားသွားခဲ့တာပါ။စီးရီးယားစစ်တပ်တွေအရက်သားတွေကိုတိုက်ခတ်နေတာတွေပြည်တွင်းစစ်တွေအတွင်းမှာကလိုရင်းတန်းဝေပါဝင်ဒါရိုက်လက်နက်တွေအသုံးပြုနေတယ်ဆိုတော့တက်တလော့ဆွဆွဲချက်တွေပေါ်စီးရီးယားသမ္မတဘရှာအဆက်ကပယ်ချလိုက်ပါတယ်ပြီးခဲ့လာတဲ့အီတလီပြည်နယ်တွင်းမှာလောင်စာစီပေပါရီနဲ့အတိုက်ခံလက်နက်ကင်အဖွဲ့တွေပေါ်ဘုံချဲတက်ခတ်မှုတွေအတွင်းမှာဒါရိုက်စိတ်တန်းဝေတွေကိုအသုံးပြုခဲ့တဲ့ခိုင်မာတဲ့တပ်တွေထောက်ထားတဲ့ရှိရဲ့အကြောင်းလူ့ကွန်ရေးစောင့်ကြည့်ခက်ခက်အဖွဲ့ Human Rights Watch ကဒီသတင်းပတ်ထဲမှာပြောဆိုခဲ့ပြီးနောက်မှာပဲအခုလိုတုံ့ပြန်ချက်ထွက်ပေါ်လာတာပါယူကရိန်းစစ်သားတွေကိုလေ့ကျင့်သင်ကြားပေးဖို့အမေရိကန်တပ်ဖွဲ့တွေဒီသတင်းပတ်ထက်ရောက်လာခဲ့ပြီးနောက်မှာပဲယူကရိန်းကိုနိုင်ငံခြားတပ်တွေရောက်လာတာဟာတည်ငြိမ်မှုတွေကိုထိခိုက်လာနိုင်တယ်လို့ရုရှားနိုင်ငံကသတိပေးလိုက်ပါတယ်။ယူကရိန်းနဲ့ရုရှားအပြင်တတိယနိုင်ငံတစ်ခုကတင်နှံပေးမဲ့သူတွေရောက်လာတာဟာယူကရိန်းစစ်ရနဲ့ရုရှားလူလာသူခွတ်ထွက်ရေးသမားတွေကြားတပ်ဖွဲ့တွေဖြစ်နေတဲ့ယူကရိန်းရှေ့ပိုင်းဒေသအတွက်အခြေအနေတွေပိုဆိုးလာနိုင်တဲ့အကြောင်းရုရှားသမ္မတရဲ့ပြောခွင့်ရသူကဒီကနေ့မှာပဲသတင်းတောက်တွေကိုပြောဆိုခဲ့တာပါ။အမေရိကန်ဆူရနဲ့ဆက်ဆံရေးတူတက်အောင်ရည်ရွယ်ပြီးမြန်မာဆူရကနာမည်ကြီးအမေရိကန်ကုမ္ပဏီတစ်ခုကိုဒေါ်လာ3000ပေးငှားရလိုက်ပါတယ်ပိုတက်စတာဂရုပလို့ခေါ်တဲ့အမေရိကန်အကျိုးဆောင်ကုမ္ပဏီကိုတနစ်စာဒေါ်လာ834000ကွန်ထရက်စာချုပ်ချုပ်ဆိုခဲ့တာလို့လည်းဝါရှင်တန်နိုင်ငံရေးလောကကသတင်းတွေကိုအဓိကဖော်ပြနေတဲ့သတင်းသတင်းစာကဖော်ပြခဲ့တာပါဆက်စုံနှစ်တစ်ခုကျော်ကြာပထမဆုံးချိန်ငှားရတာလို့လည်းသတင်းကဖော်ပြထားပါတယ်
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရင်းမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Glenn Bond Galio ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင် VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတနေ့6ချိန်ထုတ်လွှင့်ပေးနေပြီးတော့ဒီအစီအစဉ်တွေကို VOA Internet ဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်အခုထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.